နိုင်ငံနဲ့မတီမငြိမ်အခြေအနေတွေအတွင်းမှာပဲ2023ရွေးကောက်ပွဲအတွက်လူ့ရည်စင်ကောက်ရင်မှုတွေတင်တဆင်ဆက်လုပ်နေပါတယ်။ရန်ကုန်ပါဝင်တနင်္ဂနွေလုံးမှာအခုလိုမဲစင်းအတွက်လူ့ရည်စင်ကောက်ရင်မှုတွေလုပ်နေတာပါ။ဒေသခံတော်များများကတော့ဒီလူ့ရည်စင်ကောက်ခံမှုပေါ်စိတ်ဝင်စားမှုနည်းတယ်လို့ယုံကြည်မှုလည်းနည်းပါတယ်။ရန်ကုန်ကစုံစမ်းမေးမြန်းသတင်းပို့ဖို့ချက်တွေကိုမဆုမြတ်မုံပြောပြပေးပါအောင်ခင်ဗျာ
။မဲစင်းအတွက်လူ့ရည်စင်ကောက်ခံမှုကိုဇန်နဝါရီလဆန်းကစပြီးတော့နိုင်ငံတော်ကလှုပ်ဆောင်နေပါတယ်။ကောက်ယူမှုပုံကတော့အိမ်မှာအမှန်တကယ်နေထိုင်တဲ့လူစရင်းကိုနာမည်မှတ်ပုံတင်တဲ့တကွာစီးစစ်ကောက်ယူတာဖြစ်တယ်လို့ကိုရိုင်းကြုံရတဲ့ရန်ကုန်မြို့အင်းစိန်မြို့ကတယောက်က VOA ကိုပြောပြပါတယ်
။မောင်ရဲ့နေမနေရ။ရန်ကုန်မှာကျတော့အလုံးနဲ့ဆိုတော့အင်းလာလာနေရပါတော့။နေမကတကောင်ချင်းစီရလေ။အဲ့ဒါမှလည်းလာကောက်တဲ့ခါကျရင်မိသားစုကအမားတို့နာမည်စရင်းတွေပေးတာဆိုတော့သူတို့ကိုပြောပြတယ်။နေတော့မဆိုင်ဘူးဒီမှာဒီခုအိမ်မှာနေတဲ့သူစရင်းကိုပဲသူတို့ကကောက်တယ်လို့ပြောရတယ်။ကျွန်တော်လည်းဘာမှထွေထူတော့မမေးဘူး။ဘာတော့ကောက်လဲဆိုတာလည်းသူတို့ကမပြောဘူး။သူတို့ကလည်းဆိုအမားတို့ကမှန်းနေကြတယ်ဆိတ်လည်းမကြောက်သူတို့လည်းရေကောက်ပွဲဆိုရဲယုံနေမယုံနေပေးဖို့ဆိုအဝင်းပဲတိတ်ပါလည်းမဟုတ်ဘူးမတက်ကြလို့ဒါသူတို့ကောက်တော့ပေးရတာပဲရှိရတယ်သူတို့ချင်းနေမှန်လာမယ်လို့လည်းမယုံပါဘူ
းမြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲစတင်တဲ့2010နောက်ပိုင်းမှာအထွေထွေရေကောက်ပွဲ3ချိန်ပြုလုပ်ခဲ့ပြီးပါပြီ3ချိန်လုံးမှာမဲစင်းမှားတာတွေမပြည့်စုံတာတွေနေရာတော်တော်များများကြုံခဲ့ရပါတယ်NLD ပါတီကအပြတ်အသတ်အနိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာမဲစင်းမှားတာကိုထောက်ပြပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့ပါတယ်။အခုစစ်ကောင်စီကကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲကိုရောအခုလိုမဲစင်းကောက်ခံမှုတွေကိုပါစိတ်ဝင်စားမှုနှဲကြတယ်လို့ရန်ကုန်လှိုက်သာယာမြို့နယ်ကဒေသခံတဦးကပြောပါတယ
်။ဖွက်လာတဲ့ချင်းကြီးပြမှာပဲအဲလိုဟိုအမှန်ကြီးမှားနေကြတာကျွန်းလိုက်ရမှာ။စိတ်ပြီးတော့ဘုရားကအပေါ်ကြီးလေးကြီးရနေတာတော့အတိမိတ်ဆွေပါလေအမနာလေးနေရတော့ပြောတော့မူတာမဖြစ်နေဘူးပါများလေအဲမှန်နိုင်မလားဆိုတော့ပထမတူကျွန်တော်တို့ကို7လပိုင်းတော့ကတော့သောက်ကောင်ကြီးနေအိမ်နိုင်ကြီးလိုလိုက်တောင်းနေဒီကြတော့သူမြေကြီးကြီးချင်းပြီးတော့ပေါ့လေသောက်ကောင်ကြီးနဲ့မှပါရင်ပါရဲဟာပေါ့လူကနေရောက်ရှိတယ်ပေါ့လေအဲလိုပေါ့ဒီအားကြီးတော့မှန်နိုင်တယ်လို့ထင်တာပဲအိုးဘယ်လိုမျိုးရောမယုံတာမယုံပါဘူးလို့ဒါပေမဲ့ဒီမှာစရင်းထွက်လာမှပဲဒီမင်းမင်းတို့လူတွေရဲ့ဉာဏ်ထွက်လာမှပဲပို့ပြီးအကျိုးကြီးတယ်မပြောလို့ရမှာပေါ့
အခုလူဦးရေစရင်းကောက်ခတ်မှုကိုစစ်ကောင်စီအဖွဲ့ရုံးဆိုင်ရာနေပြည်တော်ကောင်စီနယ်မြေရန်ကုန်တိုင်းမန္တလေးတိုင်းနဲ့ရခိုင်ပြည်နယ်ကမြို့နယ်ရက်ွက်ကျေးရွာတွေမှာအရင်ဆုံးစတင်ပြီးတော့တနိုင်ငံလုံးမှာဇန်နဝါရီလ9ရက်ကနေ31ရက်နေ့အထိကောက်ယူသွားမယ်လို့အမည်မဖော်လိုတဲ့လဝကအရာရှိတဦးက VOA ကိုအတည်ပြုပါရယ်အခုကောက်ယူတဲ့လူဦးရေစရင်းဟာပြီးခဲ့တဲ့နှစ်တုန်းကစစ်ကောင်စီရဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကလူဝင်မှုကြီးကြပ်ရေးဌာနကိုပေးပို့ခဲ့တဲ့အိမ်နောင်စုစရင်းကိုအခြေခံပြီးတော့မြေပြင်အချက်အလက်နဲ့စီးစစ်လှုပ်ဆောင်တာဖြစ်တယ်လို့အဲဒီလဝကအရာရှိကပြောပါရယ်2020ရွေးကောက်ပွဲမဲစရင်းမှာအမားတွေများစွာရှိခဲ့တဲ့အတွက်အခုလိုမြေပြင်ကွင်းစင်ကောက်ယူတဲ့စနစ်ကိုလှုပ်ဆောင်တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းပြောဆိုထားပါတယ်။ KSSS မမှန်ခဲ့တဲ့လူဦးရေစရင်းကိုအတင်းကောက်ယူလဲမြန်မာပြည်ရဲ့လက်ရှိအနေအထားအရစရင်းမှန်ရဖို့ခက်လိမ့်မယ်လို့လေးလာဆောင်ကြည့်သူတို့ကတော့သုံးသပ်ပါတယ်။အဲ
့တော့လူဦးရေစရင်းဆိုတာကျွန်တော်မမှန်နိုင်ဘူး။ဘာဖြစ်ဖြစ်ဘာကင်းလားဖြစ်ဖြစ်ဒီကမှတ်ချက်ပဲသုံးဆောင်လို့မရဘူး။ခုလေဝေပြောကြနေပေါ့နော်ဟိုမဲမတမာမှုဖြစ်နေလေပြီးတော့ဆင်းနေတာဖြတ်နေတယ်အစ်စ်တွေပြောကြတာပေါ့နော်အဲ့လိုဆိုရင်ကျွန်တော်ကဘယ်အစိုးရတက်တယ်ဘယ်ဖြစ်ဖြစ်ဖြစ်ကျွန်တော်တို့မပြည့်ဝင်မကြောင်းလဲဒီကိစ္စနားလေးကမှားရုံလားဟိုနိုင်ငံသားတယောက်အနေနဲ့ပြောလို့ဆိုရင်ဒီကောက်ဒီတိုင်းရဲ့အေးချမ်းမှသာလေဒီနေမှသာလေဒီကောက်ပွဲဟိုကျွန်တော်တို့ကဟိုအောက်မြောက်လို့ရမှာဟုတ်ဆိုတော့ကျွန်တော်တို့ကဒီကောက်ပွဲကြီးကိုဖြတ်ခဲ့ပြီးဒီကျွန်တော်ဖုံးဖုံးနေနေပြောရင်တော့ဒီရတာမျိုးဖြစ်နိုင်ဘူးဘယ်လိုမှဖြစ်နိုင်ဘူးဒီနာမည်သူတို့မောင်းတင်လာတဲ့ရွေးကောက်ပွဲပေါ့နော်သူတို့ကျင်းရတာလည်းရွေးကောက်ပွဲအမှန်တမ်းပါဖြစ်ရပါမယ်ဒီမဲစင်းမင်္ဂလာပါမယ်လို့ပြောတာပြောတယ်ရွေးကောက်ပွဲဟာဖြစ်နိုင်လို့လာလာမအားရှိပါဘူးကျွန်တော်ကတော့အဲ့ဒါကြီးပေါ်မှာတော့အားထားပါဘူ
းအာနာတိမ့်မှုကိုစန့်ကျင်တဲ့ဒေါ်လာရဲ့အင်အားစုတွေကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကိုစန့်ကျင်ဖို့ပန်ကြားချက်တွေထုတ်ထားပြီးတော့တိုက်တွန်းထားပါတယ်ပြည်သူတွေအနေနဲ့စစ်ကောင်စီရဲ့လူဦးရေစရင်ကောက်ယူမှုနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာပူးပေါင်းဆောင်ရွက်ခြင်းမပြုဖို့လည်းတိုက်တွန်းထားကြပါတယ်ရန်ကုန်မန္တလေးလိုမြို့ပြနေရာတွေမှာအခုလိုလူဦးရေစစ်တမ်းကောက်ယူမှုတွေလွယ်ကူနိုင်ပေမဲ့ပဋိပက္ခတွေရှိနေတဲ့မကွေးစကိုင်းနဲ့တိုင်းရင်းသားဒေသတော်တော်များများမှာတော့အခုလိုမျိုးစစ်တမ်းကောက်ယူဖို့အခက်အခဲရှိနိုင်ပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းမှာပဋိပက္ခတွေကြောင့်ထွက်ပြေးနေရတဲ့ပြည်ရင်းဒုက္ခတွေအခြေအတွက်ဟာလည်းတိုးလာနေတာမို့ဒီလူတွေကိုဘယ်လိုစရင်ထက်ကောက်ယူမလဲဆိုတာကလည်းရေရေရာရာမသိရသေးပါဘူး။ရွှေကောက်ပွဲကိုအခုနှစ်ဩဂုတ်လမှာကျင်းပဖို့စစ်ကောင်စီကမူလကစီစဉ်ထားပါတယ်ရှင်။